ကွယ်လွန်သောဤဖြစ်တဲ့သတင်းစာဆရာကြီးဟန်သာဝရီဦးဝင်းတင်ကိုတောင်ကိုရီးယားနိုင်ငံအခြေစိုက် The Truth Foundation ကသူတို့အဖွဲ့ရဲ့2014ခုနှစ်အတွက်လူအခွင့်အရေးစုချင်းမြင့်လိုက်ပါတယ် NLD ပါတီခေါင်းဆောင်တူဦးလည်းဖြစ်တဲ့ဦးဝင်းတင်ကွယ်လွန်သွားပြီဖြစ်ပေမဲ့ဒီစုကိုဦးဝင်းတင်ရဲ့ကိုယ်စားဦးဝင်းတင် Foundation ကတောင်ကိုရီးယားနိုင်ငံကိုတွားရောက်လက်ခံရယူမှာဖြစ်ပါတယ်ဒီအကြောင်းတင်ပြခြင်းပါတယ်တချိန်ကဆရာနာရှင်တွေအုပ်ချုပ်ခဲ့တဲ့တောင်ကိုရီးယားနိုင်ငံမှာဒီမိုကရေစီနဲ့လူအခွင့်အရေးရဖို့တိုက်ပွဲဝင်ရင်းအာဏာရှင်တွေရဲ့အဖမ်းဆီးထောင်ချနှိပ်စက်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေက2009ခုနှစ်မှာ The True Foundation ကိုစတင်တည်ထောင်တာဖြစ်ပါတယ်သူတို့အဖွဲ့ရဲ့ရန်ပုံငွေအတွက်ဘယ်အစိုးရဘယ်စီးပွားရေးလုပ်ငန်းရှင်တွေရဲ့အကူအညီကိုမှမယူဘဲအဖွဲ့ဝင်တွေကိုယ်ပိုင်ထည့်ဝင်လှူဒန်းငွေနဲ့သာလဲပတ်နေတာဖြစ်ပြီး2011ခုနှစ်ကစလို့နှစ်စဉ်ဆိုသလိုဒီမိုကရေစီနဲ့လူ့အခွင့်အရေးအတွက်တိုက်ပွဲဝင်နေကြသူတွေကိုရွေးချယ်စုချင်းမြင့်လာခဲ့တာဖြစ်ပါတယ်2013ခုနှစ်အထိ The True Foundation ရဲ့စုတွေကိုကိုရီးယားနိုင်ငံသားတွေသာချီးမြှင့်ခံခဲ့ရပေမဲ့2014အရောက်မှာမြန်မာနိုင်ငံကနိုင်ငံရေးခေါင်းဆောင်တူဖြစ်သူဟန်သာဝရီဦးဝင်းတင်အရွေးချယ်ခံနိုင်ဖို့အတွက် NLD လွတ်မြောက်နိုင်ပြီးကိုရီးယားဌာနကွဲကအဆိုတင်သွင်းခဲ့ပါတယ်တကယ်တော့ဒီစုဟာတက်ရှိထင်ရှားရှိနေသူတွေကိုသာချီးမြှင့်တဲ့စုဖြစ်တာကြောင့်ဦးဝင်းတင်ကွယ်လွန်သွားချိန်မှာဒီစုအတွက်အခြားသူတယောက်ကိုထပ်ပြီးရွေးချယ်ရမယ့်အခြေအနေဖြစ်ခဲ့ပေမဲ့ NLD လွတ်မြောက်နိုင်ပြီးရဲ့ထပ်မံအကြံပြုချက်အရဦးဝင်းတင် Foundation ကိုစုချီးမြှင့်ဖို့ဆုံးဖြတ်လိုက်ကြောင်းလွတ်မြောက်နိုင်ပြီးကိုရီးယားဌာနကွဲအဖွဲ့ဝင်ကိုရန်နိုင်ထွန်းက VOA ကိုရှင်းပြပါတယ်
Foundation ရဲ့မူရဆိုလို့ရှိရင်ဒီသူတို့ကတက်ရှိတင်ရှာရှိတဲ့ပုံကူတာလေးစုပြီးတဲ့အတွက်ကြောင့်မလို့ဆယ်ဦးဝင်းတင်ကိုနောက်ဆုံးသူတို့ကဖယ်ထားမယ့်အချိန်မှာရောက်ရှိခဲ့ပါတယ်အဲ့ဒီအချိန်မှာကျွန်တော်တို့ကိုလှမ်းပြီးကြောင်းကြပါတယ်အဲ့ဒီမှာကျွန်တော်တို့အမျိုးသမီးစီဖွဲ့လို့ဒီမောင်နေကိုယ်ထနာဝဲကနေပြီးတော့ဆယ်ဦးဝင်းတင်ကိုလွန်တော်ရမှန်ပါတယ်ဆိုတော့လည်းဆယ်ဦးဝင်းတင်ထူထောင်ထားခဲ့တဲ့ဦးဝင်းတင် Foundation ဆိုတာမနိုင်ငံအတွက်မှာနိုင်ငံရေးကျင်းသားတွေရဲ့မိသားစုတွေနိုင်ငံရေးကျင်းသားတွေကိုလိုအပ်တဲ့ကျန်းမာရေးလူမှုရေးအဖွဲ့ဘက်ကနေပြီးတော့ထောက်ပံ့ကူညီမှုတွေပြုလုပ်နေတာအာအခုချိန်မှာပဲဆယ်ဦးဝင်းတင်မရှိတော့ညလည်းပဲဦးဝင်းတင် Foundation ဆိုရင် selection အနေနဲ့ရည်တည်နေစေဖြစ်တဲ့ကြောင့်မလို့ဒီစုရောဦးဝင်းတင် Foundation ကနေပြီးတော့လက်ခံရရှိသင့်ပါတယ်ဆိုကျွန်တော်တို့ကထပ်မံပြီးတော့ဆုတင်ပေးခဲ့ပါတယ်အဲ့တော့ကြောင့်နောက်ဆုံးမှာဆယ်ဦးဝင်းတင်ကိုပေးရခဲ့ခြင်းဖြစ်ပါတယ်ခင်ဗျာ
The True Foundation ကဟန်သာဝရီဦးဝင်းတင်ကိုလူအခွင့်ရေးစုအတွက်ရွေးချယ်ခဲ့တဲ့အပေါ်ကိုရန်နိုင်ထွန်းရဲ့အမြင်ကတော့
တကယ်တော့ဆယ်ဦးဝင်းတင်ဟာဆိုလို့ရှိရင်ဟာမြန်မာနိုင်ငံအတွက်မှာမှန်ကန်တဲ့ယုံကြည်ချက်ကိုသာတိမီလက်ခံထားပြီးတော့ဒီမိုကရေစီရဲ့လူ့ခွင့်ရေးတွေကိုစူးစမ်းခဲ့တဲ့ခေါင်းဆောင်အကြီးအကဲဖြစ်ပါတယ်။ဆိုင်ဦးဝင်းတင်ကကွန်လွန်သွားခဲ့တော့ညလည်းပဲဆိုင်ဦးဝင်းတင်ရဲ့လှုပ်ဆောင်မှုတွေကိုဟလာအတိမတ်ပြုခဲ့အနေနဲ့၎င်းမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့လူ့ခွင့်ရေးတွေကိုတစ်ထက်မကတိုးတက်လာအောင်ဟလာမြေတော်မြှောက်ပေးတဲ့အနေနဲ့၎င်းဒီစုအလေးဆိုင်ဦးဝင်းတင်နဲ့ဆိုရင်လွန်အမတန်မှထိုက်တန်တော့ကျွန်တော်ယူဆပါတယ်ခင်ဗျ
2014ခုနှစ်မှာ The True Foundation ချီးမြှင့်ခဲ့တဲ့လူ့ခွင့်ရေးစုအတွက်အမေရိကန်ဒေါ်လာ9000လက်ခံရရှိမှာဖြစ်သလိုစုတစိမ့်နဲ့ဂုဏ်သုဆောင်လက်မှတ်တွေလည်းချီးမြှင့်သွားမှာဖြစ်ပါတယ်ဒီစုအတွက်မြန်မာနိုင်ငံကဦးဝင်းတင် Foundation ရဲ့ကိုယ်စားလှယ်တွေတောင်ကိုရီးယားကိုတွားရောက်ပြီးဇွန်လ26ရက်နေ့မှာလက်ခံရယူမှာဖြစ်ပါတယ်2011ခုကနေ2013ခုနှစ်အတွင်း The True Foundation ရဲ့လူ့အခွင့်အရေးစုတွေကိုကိုရီးယားနိုင်ငံသားတွေဖြစ်ကြတဲ့ပါမောက်ခဆေယိုဆွန်ဒီမိုကရက်ပါတီအမတ်ဟောင်း Mr. Kim Kyo-tae နဲ့လူ့အခွင့်အရေးရှင်နေ Mr. Hong Chang-ho တို့ရရှိခဲ့ကြပါတယ်ခင်ဗျာ